ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှူး12ဦးဒီကနေ့နှုတ်ထွက်စွာတင်ခဲ့ကြပါတယ်။မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေကြားစစ်ရေးပြိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူးတချို့ကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့ဖန်စီတရားဆွဲဆိုတာတွေလုပ်ခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြောက်ဦးမြို့ကရက်ကြီးအုပ်ချုပ်ရေးမှူး90နီးပါးတာဝန်ကနှုတ်ထွက်ခဲ့သေးတာပါလက်နက်ကိုင်တိုက်ပွဲတွေကြားမှာရက်ကြီးအုပ်ချုပ်ရေးမှူးတွေအပါအဝင်အရတားပြည်သူတွေဖန်စီတရားဆွဲဆိုခံရမယ့်အရေးစိုးရိမ်နေရပြီးလုတ်ကင်သွားလာရေးအခက်တွေ့နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မကြာမီရက်ပိုင်းကပဲရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှူး89ဦးနှုတ်ထွက်သွားပြီးနောက်ဒီကနေ့မှလည်းနောက်ထပ်ရက်ကြေးအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့တယ်လို့ဒိန်ယူကြေးရွာအုပ်ချုပ်ရေးမှူးဦးဝေလက်အောင်ကပြောပါတယ
်ဒီမနေ့ကပဲသူတို့နှုတ်ကပ်စာတင်လိုက်တာပါခင်ဗျာသူတန်တဲ့လူဘုံလုံးလေး7ယောက်လုံးလေရွာတေရွာလေးဆိုညမန်လေးကာလာပါရဲ့တန်းတန်သူငယ်တို့ကြားတဲ့ဝေသာလီကျင်းချောင်းဇီးပင်ကြီးသဘောစစ်တောက်စုပါပဲရခိုင်ရွာတွေပါပဲခင်ဗျာဒီမြောက်မြို့နယ်အတွင်းကတန်တဲ့ကျေးရွာတွေပါပဲတန်ကြီးတောက်စုပဲကျွန်တော်တို့ကတည်ကြည့်လို့များခဲ့တာပါခင်ဗျာတန်တာကတော့အကုန်လုံးသုတ်ကွက်ပြီးသွားပြီ
ဖေဖော်ဝါရီ28ရက်နေ့တုန်းကရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးဆရာဆွဲဆိုခဲ့ပြီးနောက်ဒါကိုကန့်ကွက်တဲ့အနေနဲ့မြောက်မြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး89ဦးကမလတရက်နေ့မှာတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်ဒီကနေ့ထပ်မံနှုတ်ဆက်တဲ့7ဦးနဲ့ဆိုရင်လက်ရှိမြောက်ဦးမြို့နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးတွေအလုံးလုံးလို့နှုတ်ဆက်သွားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံရွာသားတွေလုံခြုံစားသောက်သွားလာရေးမှာအခက်တွေ့နေရတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာတော့အခက်အခဲရှိနေမယ်လို့ထင်တယ်။ရပ်တူရွာသားတွေကတော်တော်လေးဟိုအခက်အခဲပြည်နေတယ်။အုပ်ချုပ်ရေးမှူးတွေနှုတ်ဆက်သွားတဲ့အတွက်ရရမှာဒီအယောင်ဝယ်ကိစ္စပေါ့နော်အဲ့ဒီကိစ္စတွေတဲထောက်ခံစာပေးမဲ့သူမရှိဘူးဖြစ်နေတယ်။နောက်တကားခကြီးတော်လာခွင့်အတွက်ထောက်ခံစာပေးမဲ့လူတွေမရှိဘူးဖြစ်နေတယ်။ဒီမှတ်ပုံနဲ့လုပ်တဲ့အခါမှာလေရွာကနေပြီးတော့အကျင့်စာရိတ်ကကောင်းမွန်ကြောင်းဆိုတဲ့ထောက်ခံချက်တွေပေးရတယ်။အဲ့ဒါပြည်သူဘက်ကအခက်အခဲတွေပါ
အခုလိုရက်ကြီးအုပ်ချုပ်ရေးမှူးတွေအစုလိုက်ပြုံလိုက်နှုတ်ထွက်တဲ့အပေါ်မှာခိုင်လုံတဲ့အကြောင်းပြချက်နဲ့တရားဝင်လက်မှတ်ရေးဆိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကတော့မလနေ့ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့ပတ်သက်လို့ထွက်လို့ကထွက်နိုင်ပါတယ်။အကြောင်းခိုင်လုံစွာပြပြီးတော့တရားဝင်လက်မှတ်ထိုးပြီးတော့ထွက်ပါဆိုပြီးတော့ဒါကျွန်တော်တို့သက်ဆိုင်ရာမြို့နယ်တွေခေရိုင်မြို့တွေကျွန်တော်တို့နော်အကြောင်းကြားရပါတယ်ဒီလက်ရှိကျေးရွာမှာရာကြီးအုပ်ချုပ်ရေးမှူးတာဝန်ပြီးမှနော်သူ့ရဲ့လုံခြုံလုပ်ရေးနဲ့ဒီလိုတော့ဝင်နေတဲ့ခါပြန်ပြီးတော့ပြန်တင်ပြီးတော့တရားဝင်ခရိုင်အုပ်ချုပ်ရေးမှူးတင်ပြပြီးတော့ဆုံးနေအုပ်ချုပ်ရေးမှူးအခန့်အပြည့်မှာဖြစ်ပါတယ
်ရာကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့တူးချင်းစီနှုတ်ဆက်မှတာဥပဒေနဲ့ညီခွင့်ပြုမယ်လို့လည်းသူကပြောပါတယ်တင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကတော့ရာကြီးအုပ်ချုပ်ရေးမှူးတွေရဲ့ဥပဒေအရမိမိစံသန်းနဲ့နှုတ်ဆက်နိုင်တယ်ဆိုတဲ့အချက်ပါဝင်တာကြောင့်တာဝန်ကနေရန်နှန်းလိုက်ပြီးလို့ပြောပါတယ်
အုပ်ချုပ်ရေးလုံငန်းဆောင်ကိုကျွန်တော်တို့အိမ်ရတဲ့ကြီးကစမ်းချပါရခင်ဗျာခွင့်ပြုရမပြုဘူးဆိုတာကတော့သူတို့အပိုင်းနဲ့ကျွန်တော်တို့ကဒီရလောက်ကိုလုပ်ဖို့အတွက်စံတားလည်းမရှိတော့ဘူးကျွန်တော်တို့ဆက်လုပ်ဖို့အတွက်ဒီအစိုးရဖွဲ့စည်းရမလဲကျွန်တော်တို့တာဝန်မရှိနိုင်ဘူးသူဦးချင်းတယောက်ချင်းနှုတ်ကွက်မှတာလည်းတယောက်ဝင်အချင်းနှုတ်ကွက်ဝင်ပြင်းနေပြတာကတော့ဒါကတော့သူတို့နှုတ်ကွက်ဝင်ပြင်းနေမပြေဘူးဆိုတာကတော့သူတို့အပိုင်းမှာကျွန်တော်တို့ကတော့နှုတ်ကွက်စာစားပြီးတင်နေတယ်လက်မှတ်ချက်ရေးထိုးရတဲ့စာရွက်ရဲ့အပေါ်ပိုင်းမှာလေမိမိသဘောဆန္ဒအလျောက်ဆိုပြီးစာရွက်ပြီးပါပါတယ်ခင်ဗျအဲ့ဒီစာကားကလည်းဒီတုံးချင်းနှုတ်ကွက်တဲ့သဘောအတူတူပါပဲ
ကျောက်တော်မြို့မှာလည်းရက်ကြီးအုပ်ချုပ်ရေးမှူးသူနှုတ်ဆက်စွာတင်ခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှာမြမတမတော်နဲ့ရခိုင်တမတော်၏အတူကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအကျိုးဆက်ကြောင့်အေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့ယူဆရတဲ့ရွာသားတွေကြေးရွာအုပ်ချုပ်ရေးမှူးတွေပေါ်တမတော်နဲ့ရဲတွေကနေဖမ်းဆီးတရားစွဲဆိုမှုတွေဆက်တိုက်လုပ်ဆောင်နေတဲ့အချိန်တွေကြောင့်တိုက်ပွဲဖြစ်ပွားရသေးတာကကြေးရွာသားတွေရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတဲ့အနေအထားမှာရှိနေပါတယ်။2018ဒီဇင်ဘာလကနေ2019ဖေဖော်ဝါရီလအထိတမတော်နဲ့အေအေကြားတိုက်ပွဲဖြစ်ပွားမှုအကျဉ်း83ကျဉ်ရှိခဲ့တယ်လို့မနေ့ကရက်စွဲနဲ့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။